မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်စီစီမာလို့ဒီမြန်မာနိုင်ငံဒရင်လက်ခွင့်ခြေနေနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်ဒီနိုင်ငံကဒရင်လက်ခွင့်ခြေနေတွေကိုစောင့်ကြည့်ကဲခတ်နေတဲ့ပြင်သစ်နိုင်ငံခြေဆိုင်နယ်စည်းမြချဒရင်သမားများအဖွဲ့ RSF ကဒီတစ်ပတ်ထုတ်တဲ့နိုင်ငံကဒရင်လက်ခွင့်ညွှန်ကြားမှာတော့ဒီမြန်မာနိုင်ငံရဲ့ဒရင်လက်ခွင့်အစဉ်တန်းဟာမနစ်ခတဲ့60နိုင်ပြီးတော့နိုင်ငံပေါင်း180မှာအဆင့်139ကိုရောက်သွားတယ်ဆိုပြီးဖော်ပြထားပါတယ်ဆိုတော့ဒီသတင်းလက်ခွင့်ဘာကြောင့်ကြာနေရသလဲတိုးတက်အောင်ဘာတွေလုပ်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးကြပါတယ်ဆိုတော့ဟိုဆွေးနွေးကြမဲ့ပုံကိုလည်းအခုဆိုရင်လေလိုင်းပေါ်မှာရောက်နေပါပြီဆိုတော့အစီအစဉ်ကိုဆက်လိုက်ချင်ပါတယ်အရင်ဆုံးကတော့ဒီကျွန်တော်တို့ဒီပြန်နိုင်ဆွေးနွေးကြမဲ့ပုံကိုရဲ့တုံးသက်ချက်တစ်ချို့ကြားချင်ပါတယ်ဆိုတော့အရင်ဆုံးကတော့ဒီမြန်မာသတင်းမီဒီယာကောင်စီကဥမြင့်ကျော်ရဲ့သဘောထားကိုဆွေးနွေးပြပါလားခင်ဗျာဒီမြန်မာနိုင်ငံမှာဒီပြီးခဲ့တဲ့နေ့ထဲမှာသတင်းမီဒီယာလွတ်လပ်ခွင့်ကျဆင်းတဲ့အခြေအနေတွေကဘလောက်တောင်ကြုံရတယ်လို့ပြောနိုင်တယ်လဲခင်ဗျာဥမြင့်ကျော်ရေဝီယာတုံးသက်ပြပါအောင်ခင်ဗျာ
ကျွန်တော်မြင်မှာတော့ဒီသတင်းလွတ်လပ်ခွင့်ညွှန်းနေပေါ့လေဒါနိုင်ငံကသူတို့အကဲဖြတ်တဲ့သူတို့ရဲ့ဆန်ပေါ့အဲ့ဒီမှာတော့ဟိုလွတ်လပ်စွာဟိုသတင်းရယူပိုင်ခွင့်တို့လို့နောက်ကတော့ဒရင်မီဒီယာဆိုင်ရာဥပဒေတွေရဲ့အဆင့်တန်းတို့စသဖြင့်ဟိုနောက်ကတော့ဒရင်မီစီးပွားရေးတို့နိုင်ငံရေးတို့ဟုတ်လားဟိုတမ်ရောစစ်ဟိုစစ်ရေးတို့ဘာလို့မှဒီဒရင်မီဒီယာဘလာတိလွတ်လပ်ဖို့ပြနိုင်တယ်လေပေါ့နော်ဟိုကိုယ့်ကိုစက်စမ်းစမ်းရှိတယ်များရှိနေတာစသဖြင့်အဲ့လိုမျိုးအချက်တွေအပါအဝင်ဟုတ်တို့ရဲ့တန်တုံးနေရှိရပါလေဆိုတော့အဲ့ဒါနေနဲ့မြန်မာပြည်ကအဖြစ်အပျက်တွေနဲ့ဟိုဘယ်နေရာတွေမှာတွားပြီးတော့ဟိုကိုင်းဟိုဒီဟိုဘလို့ကိုင်းညီနေတယ်လေဆိုတဲ့ဟာမှာတွားပြီးတော့ဟိုရင်းနေတယ်လေဆိုတဲ့နေရာမှာမြန်မာပြည်မှာဖြစ်တဲ့ဟာတွေပြီးခဲ့တဲ့နှစ်မှာဟိုတရင်းရယူခွင့်မှာလဲဒီရခိုင်ကိစ္စတို့ဘာလို့မှာတရင်းရခွင့်တော်တော်လေးတင်းကြပ်လုပ်ထားရဲဆိုတော့ဒီဟာကလည်းဒါဟိုအနှုတ်ပဲလက္ခဏာလို့ကျွန်တော်မြင်နေပါနီးနောက်ကတော့ဒီ66ကကြီးလို့ဥရည်မျိုးအဲ့ဒါမျိုးပြင်ဆင်နေတာလဲနောက်နေတာရဲ့အဲ့ဒီမပြင်ဆင်နိုင်ခင်မှာဒီသတင်းမီဒီယာနိုင်ငံဟိုတာမန်ပြည်သူဟိုနိုင်ငံသားတွေအပါဝင်ပါလိမ့်သတင်းမီဒီယာကလည်းဒီ66ကကြီးနဲ့တရားစွဲခံရတာတွေဖန်ဆီးခံရတာတွေရှိခဲ့တယ်ပြီးတော့တခါသတင်းရခွင့်ပိုင်းမှာဆိုရင်လည်းဒါပြည်ပေါ်လို့ဟိုပြည်ပေါ်မှာဒီဖြစ်ခဲ့တဲ့သတင်းနောက်3ယောက်69တင်းနဲ့ဖန်ခံတဲ့ကိစ္စတွေဖြစ်ခဲ့တယ်နောက်ကနှစ်ကုန်ပိုင်းမှာတခါဒီ writer တွေနောက်နှစ်ယောက်နိုင်ငံတော်ကြီးဝချဲ့ဥပဒေနဲ့ဖန်ဆီးပြီးတော့အခုချိန်ကြီးတာရုံးပြင်ဆက်စစ်နေ။ဆိုတော့ဒီ challenge တွေကဟိုပြီးခဲ့တဲ့2019ထဲမှာဖန်ဆီးခံရတဲ့ကိစ္စတွေနဲ့ဒီဟိုအားလုံးလူသိချင်ကြဟာကြီးကြီးကျယ်ကျယ်ကြီးမားကိစ္စတွေ3ခုရှိနေတော့ဟိုတရင်းရောက်တွင်လည်းတားမြစ်ခံရတယ်အဲ့လိုဖန်ဆီးခံရတယ်တရားစွဲခံရတယ်ချုပ်နှောင်ခံရတယ်အများကြီးဆိုတော့ဒီနေရာတွေကဒီညှင်းငိမ့်ကိုဟိုတွားပြီးတော့တက်ရောက်မယ်ညှင်းငိမ့်မှာတွားကြဆင်းစေတယ်ဆိုတဲ့ဟာကတော့ဟိုညောင်းနေသားတဲ့ဟာလို့ပဲဟိုကျွန်တော်တော့ပြောချင်တယ်ပေါ့နော
်ဟုတ်ကဲ့ဟို
ဒီနေ့ကဒီတိုင်းသားပြင်းပြင်းညီလာခံမှာဝန်ကြီးပုံနိုင်ကဒီလားဒီဟာတဲ့ဟိုဒီလိုကြာဆင်းသွားတဲ့ဟာကိုလည်းသူဟိုဘယ်လိုခေါ်လဲတအားခုခံကာကွယ်ပြောတာတော့မတွေ့ရအောင်သူတို့ဒီဟာကိုဘယ်လိုပြန်တက်လောင်စူးစမ်းမလဲဆိုတဲ့ဟာမျိုးပြောတော့တာတွေ့ရတယ်လက်ခံတဲ့သဘောမျိုးပြောတော့တာတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဆိုတော့ဒီ now 2ကိုလည်းပဲဟိုတုံးသက်စေချင်ပါတယ်ဒီမြန်မာရေးကဲကပုံကူလည်းတခုဖြစ်တဲ့ဒီသတင်းစာဆရာဦးစေရသူပါဆိုတော့ကျွန်တော်ဒီ RSF အစီရင်ခံစာမှာအဓိကထောက်ပြတဲ့အထက်မှာတော့ဒီပြီးခဲ့တဲ့နေ့ထက်မှာသတင်းသမား20လောက်တရားယူခံခဲ့ရတဲ့ကိစ္စနောက်ရခိုင်ပြည်နယ်မှာဒီကြောင်ပြန်ပြဿနာတွေပြန်ပေါ်လာတဲ့အချိန်မှာသတင်းသမားတွေပို့ပြီးဂျင်းနဲ့ချက်တဲ့အချိန်တွေရောက်ခဲ့တာနောက်ကချင်းတို့ရှမ်းတို့မှာဖြစ်နေတဲ့တိုက်ပွဲတွေမှာသတင်းယူရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ကိုးကားပြီးတော့ဖော်ပြထားပါတယ်ဆိုတော့ဆရာဦးစေရသူရေကျွန်တော်ဒီပြီးခဲ့တဲ့နေ့ထက်မှာဒီမြန်မာသတင်းလက်ခွင့်နဲ့ပတ်သက်လို့ရဝီကတုံးတက်မယ်ဆိုလို့ရှိရင်ဘလို့အခြေအနေမျိုးတွေကဒီလိုမြန်မာနိုင်ငံဒေသလက်ခွင့်အစင်တန်းကိုဆွဲချသွားတယ်လို့ပြောနိုင်တယ်လေခင်ဗျ။
အဓိကအပြောများတာကနိုင်ငံတကာမှာပြောများတာရခိုင်ကိစ္စပေါ့။ရခိုင်ကိစ္စမှာအဲဒီတရင်းယူခွင့်ကိစ္စပေါ့နော်။ပြီးရခါကျအခုဟောတာတော့ကျွန်တော်တို့ဒီ rider တရင်းထောက်ဒီကိစ္စပေါ့။အဲနောက်ပြီးရခါကျတော့အရင်ကဟိုတရားစွဲကိစ္စတွေပေါ့နော်။ဆိုတော့အဲ့ဒါတွေကတော့ဒီ2019အတွင်းမှာတော်တော်လေးလူပြောများတယ်အပြင်မှာလည်းအပြင်မီဒီယာတွေမှာလည်းတော်တော်လေးပြည်ထားမိကြတယ်ပေါ့ဆိုတော့အဲ့ဒါတွေကကြောင်းလဲဟိုခုဟာကြာတော့တာဖြစ်ပါလိမ့်မယ်ဟိုကြာပါမယ်ဆိုတော့လေဟိုကျွန်တော်ဒီအတိုင်းဝိုင်းတယ်လေတရင်းလောကနဲ့ပတ်သက်နေတဲ့အတိုင်းဝိုင်းကတော့ကျွန်တော်ဟိုမှတ်မိကြတာပေါ့ဟိုပြီးတော့မြန်မာလည်းဟိုအနည်းငယ်ဒီအဖွဲ့လေးတော့လေတရင်းနဲ့ပတ်သက်လို့အညွန်ကိန်းလုပ်တဲ့ဒီလိုအဖွဲ့မျိုးတွေရဲ့ဒီ radar ရဲ့မှာဒါမြင်ကွင်းထဲမှာအမြဲရောက်နေတာဟိုမြန်မာတရင်းကအနည်းငယ်တက်နေတာဆိုတော့ဒီလိုလေတော့ရောက်တော့ကဲကမီနေလေနော်ဆိုတော့အဲ့ဒါကြောင့်ဒီလိုဖြစ်နေတာပါပြီးတော့သူကဟိုစစ်သားတော့နှစ်ခုရှိရလို့ပြောတယ်တစ်ခုကတော့ qualitative ဆိုတော့ဒီတောင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးသိမဲ့ကြွမ်းမဲ့ချင်တဲ့လူတွေဒါမေးတာပေါ့လေနောက်တစ်ခုကတော့ခုနပြောတဲ့ဒီအင်းမြင့်ကျော်လည်းပြောတဲ့ဒီအမှုကိနေဘလောက်ဖြစ်တယ်ဗနေချင်းတရားဆွဲဆိုလဲအဲ့အမျိုးပေါ့နော်ထောင်ချခံရတယ်လေအေးအေးယူခံရတယ်အဲ့အမျိုးတွေကိုလည်းပြောကကိန်းနာအဆင်ပြေတယ်တွေ့တယ်နော် qualitative ဆိုပြီးပြောတာပေါ့ဆိုတော့အဲ့နှစ်ခုပေါင်းပြီးတော့သူဟာကျွန်တော်တို့အဖြေထုတ်တဲ့သဘောပါပဲခင်ဗျာ
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဒီဟိုနိုင်ငံတကာမြန်မာသတင်းအဖွဲ့ BNN အမှုဆိုင်ဒါရိုက်တာနိုင်ကစော့မွန်ကိုလည်းဆွေးနွေးစေချင်ပါတယ်တခြားမဟုတ်ပါဘူးဒီသတင်းလက်ခွင့်နဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကကျွန်တော်တို့ဒီ mainstream media တွေမှာပဲကြုံရတာတော့မဟုတ်ပါဘူးဆိုတော့ဒီတိုင်းရင်းသား media တွေလုပ်ငန်းငယ်တွေမှာလည်းကြုံရမှာပါဆိုတော့ဒီလွတ်လပ်ခွင့်တွေကန့်သက်ခံရတဲ့အပိုင်းတွေမှာဒီတိုင်းရင်းသား media တွေမှာရောဘလို့အခက်အခဲမျိုးတွေကြုံရရလဲပြီးခဲ့တဲ့နေ့တည်းမှာ
ဟုတ်ပါတယ်ဒီကျွန်တော်တို့ရိနာမီဒီယာတွေလည်းသူတို့ဟိုတယ်မဟုတ်လားသူ mainstream media တွေလိုမျိုးလားသူဒီနိုင်ငံသားတွေတော့လည်းမျိုးပဲဒီဒီတင်းနေယူတဲ့အခါမှာတော်တော်လေးကိုမနေ့ကခက်ခဲတွေ့တာပေါ့ဒီကတော့ဒီကတော့ဟိုတယ်မဟုတ်ဒီဒီဘောချမ်းပြည်နယ်မှာမူရစီဝဖန်ပေါ်ပြီးခန်းစီခံတဲ့တင်းနောက်ကိစ္စပေါ့ဆိုတော့ဒီ China media အများပြားတော့ကျွန်တော်တို့ဒီလက်နက်ကင်ဖွဲ့စည်းနဲ့ဆက်ဆံနေရှိကြတယ်ဒီဆိုတော့လက်နက်ကင်ဖွဲ့စည်းတွေဒီလုပ်ငန်းတွေလှုပ်ရှားမှုတွေလို့မြန်တဲ့လူတွေကဒီနည်းကသွားပြီးတော့တရင်းကြီးနေတဲ့ဖွဲ့စည်းဖြစ်တာပေါ့ဆိုတော့ဒီဖန်ဒီထပ်ပေါ်လာတဲ့ဒီနောက်ပိုင်းဒီ second တက်ကတော့ကျွန်တော်တို့ဒီအဲအရင်နောက်ကတော့တော်တော်လေးဝဟာတာဖြစ်တာပေါ့ဒီ ESCM ထိုးရတဲ့ဖွဲ့တွေကိုမတဲ့ဒီတော့ ਈ င်းဒါဘင်းတင်းဒါဖန်ခံမလားဤခံမလားဆိုတဲ့ပေါ်လေအဒီမျိုးတွေကျွန်တော်မှကြောက်ကြောက်လာလာနဲ့ဒီနေ့တော့ယူရခဲ့တဲ့တွေ့တာပေါ့နော်နောက်တော့ရခိုင်ရရခိုင်ရတဲ့နိုင်ငံသားတွေတော့ယူရပြီးပေါ့ပါဘူးဒီကကနေနောက်ပြီးလဲဒီနေ့တော့ယူဖို့ခက်ပါလေရန်ကုန်ကတော့ဒီနေ့တော့ယူရမှာပါဘူးပြေပါနေမှာရှိနေတဲ့တင်းတော့ပြေပါအဲ့မှာရှိနေတဲ့နော်လေဒီတရင်ကိုတော့ယူလာတော့ယူလာဆိုတော့ငယ်နဲ့နောက်ကနေပြီးတော့လိုက်ပြီးတော့ထောက်နေတယ်လိုက်ပြီးတော့ထောက်ပြထောက်တယ်အဲ့ဒါတွေလည်းရှိတာပေါ့နော်အဲ့ဒီအခက်အခဲတွေလည်းရှိတယ်နောက်တစ်ခုကကျွန်တော်တို့တိုင်းနာမီဒီယာမှာတော့ဒီမီဒီယာကညာတော့အဖြစ်ကဟိုအေးစားမီဒီယာတွေပေါ့နော်သူငယ်တာပေါ့ငယ်တော့ဒီကိုယ့်ရဲ့နေထဲမှာဟိုကဒီဒါတစ်ခါတည်းခွဲခြားဆက်ဆံမှုခံရတယ်တဘောကဒီmedia ji yo media ji ve ve soya media ve phet di soya ne saka pyo de kha ma phet phet lut taw ne saka pyo de kha ma do yu ne do interview ve pe de me wo me lo ya de chalet de lo ya de takin ne ma ve taina media cha do ai lo myo interview me ya sa lut taw de win ne sa sa di pai pen sa si kha da ye no interview de lo le ne ma ya da ye naw di media လုံငန်းကြီးနဲ့ဖွဲ့ကြီးနဲ့မီဒီယာလုံငန်းဖွဲ့ကလေးတွေကြားမှာဒီခွဲခြားဆက်ဆံတဲ့ဘောနောက်ပင်ပင်မမီဒီယာနဲ့ဒီတိုင်းနာမီဒီယာကြားမှာဒီခွဲခြားဆက်ဆံတဲ့ဘောအဲ့ဒါတည်းကြုံတွေ့ရတယ်ဒီတရက်မြင့်မှာတော့ဒီဒီကိစ္စတွေတော်တော်ပြောဖြစ်ပါတယ
်ဟုတ်ကဲ့ကိုနိုင်ဆောင်မှကျေးဇူးပါဆိုတော့ဒီဒီ RSF ရဲ့ဒီအစီအစဉ်ခန်းစာမှာပဲဒီအာနာပိုင်းနေအထူးသဖြင့်ဒီစစ်တပ်ကမကြိုက်တာမျိုးသတင်းဖော်ပြဖို့အခက်အခဲရှိတဲ့အတွက်ဟိုကိုဘာသာဒီစင်စာလောက်ရတဲ့အခြေအနေတွေကိုလည်းထောက်ပြထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီဟိုနိုင်ငံတကာသတင်းဌာနတစ်ခုဖြစ်တဲ့ NHK ကဥတီယာသွေးလည်းရှိနေပါတယ်ဆိုတော့ဥတီယာသွေးရဲ့အတွေ့အကြုံရပဲဖြစ်ဖြစ်ပေါ့လေဆွေးနွေးစီရင်ပါတယ်ခင်ဗျာဒီနိုင်ငံခြားသတင်းမီဒီယာမှာလောက်ရတဲ့သူတို့တယောက်နေနေရောဘလို့အခက်အခဲမျိုးတွေကြုံရလဲတလေအခုတော်တော်များတော့ပြောနေတာကတော့ဒီသတင်းရယူမှုအခက်အခဲနဲ့ပတ်သက်လို့တော်တော်ခက်ခဲတယ်ဆိုပြီးတော့ဟိုပြည်တွင်းအောင်ပြပအောင်ထောက်ပြနေတယ်ဆိုတော
့ဟုတ်ကဲ့ဟိုအခုကတော့အများစုကတော့တော်တော်များများတင်ပြတော့ဆွေးနွေးတော့ပြီးသားပါဆိုတော့ကျွန်တော်အနေနဲ့ဒီမိကုန်းပေါ်မှာဖြေခံပြီးပြောအောင်မစတော့တစ်ချက်ပြောစရာတစ်ခုပါရှိတယ်ဆိုတော့တို့တက်မတော်အနေနဲ့ရတယ်တရင်နဲ့ပတ်သက်လို့ရှိလို့ရှိလို့ရှိရင်တို့ကကန့်သက်ပြီးတော့ဟိုထုတ်ပြန်တယ်တို့ကအကန့်သက်နဲ့တို့ဖိတ်ကြားပြီးတော့ရှင်းလင်းတာရှိတယ်တို့ဒီစီးရီးလေးကျင်တာတွေပါတို့ရှင်းလင်းထုတ်ပြီးတော့ကောင်းမယ်အကန့်တည်းကျွန်တော်တို့ခေါ်တော့အမျိုးရှိတယ်အဲ့လိုပဲနားတူပဲသူကပမာလဲအဲ့ဒီလိုပဲဟိုကျွန်တော်တို့ဒီဒီနိုင်ငံတော်မီဒီယာပဲကာဗာလုပ်ပြီးကျွန်တော်တို့ဒီပြည်ပမီဒီယာတွေကိုအကန့်တည်းထားတာစီးရတော့ပေးမွေနာလဲရှိတယ်ဆိုတော့ဒီကတော့ right to information ပါ right to information တက်တာအကြီးရဲ့ရှိတယ်ရှိတဲ့အခါကျတော့ကျွန်တော်တို့ကဓာတ်ပုံဆိုးတာတက်မတော်ပဲဒီလက်ရှိဆိုးတာဒီတို့ကကိုယ်ပိုင်မီဒီယာတွေရှိတဲ့အတွက်တော့ဘောလို့သူတို့ထုတ်ပြန်ပေးနေပဲပေါ့နော်ပြန်တဲ့သူတွေကဟိုဒီအခွင့်အရေးပေးတဲ့ခါလဲရမယ်ပေါ့နော်ဆိုတော့သူတို့ဒီပြောင်းတော့သူတို့အားကောင်းအောင်လုပ်နေတဲ့ပြဿနာ တော့ဒီမှာကျွန်တော်တို့နားမလည်တဲ့ချက်ကပါလဲဆိုတော့ကျွန်တော်တို့ကန့်သတ်ထားတာလားဒါမှမဟုတ်သူတို့မီဒီယာကပြောကျင်တဲ့ဟာကိုပို့ပြီးတော့ထင်ရှားပြီးသူတို့ထုတ်ပြန်ကျင်တဲ့ဟာကိုပဲအဲဇောင်းပေးပြီးထုတ်ပြန်ကျင်ပြီးဟိုကျွန်တော်တို့ဒီအကန့်သတ်ရှိတာလားဆိုတဲ့ကိစ္စကျွန်တော်တို့လည်းမတည့်ခွဲဘူးဟိုအဲ့တော့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့မှအကန့်သတ်ခံရတယ်ဆိုတော့တရေတွေကိုကျွန်တော်တို့ဒီဆိုတာပဲဒီစစ်တပ်ကစီသူတို့မီဒီယာနဲ့ကျွန်တော်ရေမောင်းတမ်းပြီးကျွန်တော်တို့တရေရာဇဝင်ခက်ခဲတဲ့နေရာတွေရှိတယ်အော်ဒါလည်းဒီမရတာရှိတယ်နောက်တစ်ခါကျွန်တော်ပြည်ပြင်းနေလဲပြည်ပြင်းနေရတာရှိတယ်ဆိုတော့ဒါဒီအားလုံးကိုဟိုတစ်ဖက်ကအဆိုရကမပေးတာခက်ဘောတော့သူနိုင်ငံမှာလည်းမပေးကြင်တာရှိတယ်သူနိုင်ငံမှာလည်းအတူရှိတဲ့မီဒီယာနဲ့ပဲထုတ်ပြန်မယ်သူရဲ့အစံအသတ်နဲ့ပဲအတူထုတ်ပြန်ခြင်းတော့ပဲထုတ်ပြန်မယ်သူထုတ်ပြန်ခြင်းနဲ့ version သူပုံစံနဲ့သူထုတ်ပြန်မယ်ဆိုတော့မူကိုလည်းကင်တာဒါတွေကတစ်ဖက်မှာကျွန်တော်တို့ဒီသတင်းအဆင့်အတန်းသတင်းလုံးလုံးကိုအဆင့်အတန်းနေနဲ့ဟိုလည်းကြဆင်းသွားစီတဲ့အတူရခေါ်အယူအဆ policy ပဲဗျ
โอเคกูที่อ่ะที่ซุนิไปละเจซุบาสรเราที่ซุนิเวตตัวกูปาวินซุนิโบสะตั่วทาได้ปกโกติชูเลลีไลมามาชินิบาได้เลยสรอิงซงตะหยอกก็รอท้ายနိုင်ငံကကိုတီးလဲမှုอ่ะကိုတီးလဲမှုရဲ့သဘောထားလဲซุนิလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီသတင်းသမားတွေကိုเนาะမတရားဖန်တီးနာစပ်ဖြတ်တယ်ကျွန်တော်တိနေရပါတယ်ခင်ဗျာနောက်တော့အမှန်တရားပြောတဲ့လူတွေကိုเนาะဖန်တီးထောင်ချလိုက်တယ်လည်းရှိတယ်ဒီရဲဘော်နော်လူငယ်ရဲဘော်ကောင်ကိုထွေးဆိုတာနော်ဒီလူအတွက်အများကြီးနော်ဒီလူတွေအတွက်အများကြီးသူကကိုစားပြည့်တဲ့လူတယောက်အဲ့ဒါကိုနော်မတရားဖန်တီးရတယ်နောက်ပြီးတော့နော်သူရဲမုန်းမုန်းရနိုင်သူကနော်သူ့ကိုနော်အမှန်မှတော့ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့သူ့ကိုဖန်တီးဖို့တော့မသင့်ကြသူကအမှန်တရားပြောတဲ့လူနော်ဒီလူတွေကိုကိုစားပြည့်တဲ့လူပါနော်နောက်ပြီးတော့သူ့ရဲ့အဆင့်အတန်းကနော်ရဲသူ့ရဲမူကြီးအနေနဲ့ကတော့သူ့ရဲမင်းကြီးအဆင့်ကိုတင်ဖို့ကျွန်တော်တို့အနေနဲ့လိုလားတယ
်ဟုတ်ကဲ့ဒါတော့ကိုတီးလဲမှုအမြင်ပေါ့ခင်ဗျာဟိုအထူးသဖြင့်တော့ကိုတီးလဲမှုကဒီရိုက်တာမှုဟိုစိတ်ဝင်စားရနေတူပါလေရိုက်တာမှုနဲ့ပတ်သက်ပြီးအဓိကပြောစားနောက်တစ်ခုကတော့ကျွန်တော်တို့ဒီစင်ကာပူကကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားကတော့အချက်၃ရက်လောက်ပြောမှာပေါ့ဗျာနံပါတ်၁ကပြောကျင်တာကတော့ဒီမီဒီယာပေါ့နော်သတင်းမီဒီယာဆိုတဲ့သဘောတဘာဝကိုလူတိုင်းကတော်တော်များများတော့တချို့လောဟိုတလွဲသုံးတယ်လို့ကျွန်တော်ထင်တယ်ပေါ့ဗျာသတင်းမီဒီယာမီဒီယာဆိုတာကကျွန်တော်အမြင်ပြောရလို့ရှိရင်မယ်ရာပေါ့နော်မှန်မြင်တစ်ချက်လိုပဲဖြစ်ရမယ်အဲ့တော့သတင်းမီဒီယာအကောင့်တွေဖော်တဲ့လူတွေဟာတရားတကြူးလည်းမဟုတ်ဘူးရှေ့နေလည်းမဟုတ်ဘူးသူကဖြစ်ပျက်စဉ်တွေကိုတင်ပြတဲ့လူအဆင့်ပဲဖြစ်ရမယ်သူရဲ့သဘောထားမှတ်ချက်မပါရဘူးသဘောထားမှတ်ချက်ပါလိုက်ရင် leading လုပ်လိုက်ရတဲ့တပြိုင်နက်တည်းเนาะဟိုတစ်ဖက်ဖက်ကိုထိခိုက်သွားတယ်ပေါ့เนาะထိခိုက်သွားတဲ့အတွက်ပိဋိတ်တမှာပဲဖြစ်ဖြစ်ဘသူမှာပဲဖြစ်ဖြစ်ဟိုဟိုတော်တော်ဆိုးဆိုးရွားရွားဟိုယုံကြည်မှုညှော်နေသွားစီတယ်ပေါ့เนาะဒီအချက်ကတော့နောက်တစ်ချက်ကတော့ကျွန်တော်တို့အခုပြောနေတဲ့သတင်းမီဒီယာဆိုတဲ့စံဟာအမေရိကပဲဖြစ်ဖြစ်စင်ကာပူမှာပဲဖြစ်ဖြစ်ဗြိတိန်မှာပဲဖြစ်ဖြစ်အဲ့လိုဆန်နဲ့အများဆုံးပြောကြတယ်ပေါ့နော်အနောက်နိုင်ငံကဒီဒီမိုကရေစီရဲ့ပေရန်နဲ့ပေါ့ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့ပြဿနာကဘာလဲဆိုတော့ကျွန်တော်တို့နိုင်ငံမှာပြည်တွင်းစစ်ဖြစ်နေရှင်းရှင်းပြောရင်ပြည်တွင်းစစ်ဖြစ်နေပြည်တွင်းစစ်ဖြစ်နေတော့ပြည်တွင်းစစ်ကိုအုပ်ချုပ်သူအနေနဲ့တာဝန်ယူရတဲ့အစိုးရရှိမယ်တမတော်ရှိမယ်တစ်ဖက်အဖွဲ့အစည်းတွေရှိမယ်ဒီကြားထဲမှာမီဒီယာကအနောက်တိုင်းနိုင်ငံများကဲ့သို့ဆောင်ရွက်လို့ရမရဆိုတဲ့ပြဿနာရှိတယ်အဲ့ဒီပြဿနာကိုနားမလည်ဘဲနဲ့เนาะဟိုကျွန်တော်တို့လူချင်းတဲ့ပုံစံအတိုင်းပြောမယ်ဆိုရင်ဘာဖြစ်လာမလဲဆိုပို့ပြီးတော့ဝေးကွာတဲ့အဆင့်ကိုရောက်သွားစီမယ်လို့ထင်တယ်ပေါ့เนาะကျွန်တော်အမြင်ပြောရရင်ကျွန်တော်လည်းဝန်ထမ်းလေးလှုပ်ဖူးတဲ့အခါကျတော့ဝန်ထမ်းမှာတကယ်တကယ်တော့သူ့မှာစီကန်းနေဥပဒေတွေလှုပ်ထုံလုံနည်းတွေအများကြီးရှိတယ်အပြင်အရက်ဖက်နဲ့မတူဘူးအဲ့ဒီစီကန်းတွေကိုဖောက်ဖျက်ပြီးတော့ကျွန်တော်တို့ဒီလိုက်နာလို့မရဘူးဥပဒေရဲ့သဘောတဘာဝမှာလည်းเนาะမပြည့်ပြည့်သေးဒီကာလပတ်လုံးเนาะဟိုမဖြတ်ထားသေးဒီကာလပတ်လုံးလိုက်နာရ
ကျွန
်တော်ဆိုရင်ဝန်ထမ်းလုတ်ခဲ့တာဖြစ်တဲ့
အတွက်เ
นาะစီကန်း
တွေကဆိုတော့ကိုနေဦးလေးဟာကိုရေဘူးရကျွန်တော်တို့ပြန်ကောက်မယ်ဆိုလို့ရှိရင်เนาะဒီဟိုမြန်မာနိုင်ငံရဲ့ဒင်းလွတ်လပ်ခွင့်ချင်းနေကိုဒီနိုင်ငံကစနေနဲ့နေရာကတိုင်းမှာတိုင်းလို့မရဘူးဆိုတဲ့သဘောထားမျိုးလို့ကျွန်တော်နားလည်လို့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဦးမြင့်ကျော်ကိုဟိုဖြည့်ဆည်းခြင်းပါတယ်ဆိုတော့ကျွန်တော်တို့ဒီမှာတစ်ခါတစ်ခါဟိုပိုကြားလေးရှိပါတယ်မြန်မာနိုင်ငံလို့အထူးသဖြင့်ပေါ့လေအသွင်ကူးပြောင်းကစားတိုင်းပြည်မျိုးမှာထိလွယ်ရှာလေအခြေအနေတွေရှိနေတယ်ဒါကြောင့်သတင်းမီဒီယာလွတ်လပ်ခွင့်အပြည့်အဝမရနိုင်သေးဘူးဆိုတဲ့ ငင်းခုံမှုတွေလည်းရှိပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာတရင်လက်ခွင့်ဟာတက်တလော့အခြေအနေကြီးအကန့်အသတ်နဲ့ရှိနေရတယ်ဆိုတာလက်ခံနိုင်စရာအခြေအနေလို့ဆိုလို့ရပါခင်ဗျ။
တော့ကျွန်တော်မြင်မှာတော့ဟိုတရင်မီဒီယာသွားပြောသလိုပေါ့လေဟိုတကယ်ကိုပြည်စုံပြည်ပြည်စုံပြီးတော့လုံးဝတမန်တမန်မျှတရဲဆိုတရင်မီဒီယာမျိုးကိုဟိုဘယ်လိုခေါ်မလဲအားလုံးဖြည့်ရမယ်ဆိုရင်အဲ့မြေရတာနည်းနည်းသိကြည့်ရမ်းတယ်ဆိုတော့သတင်းမီဒီယာဟိုဘဟုဝါရပေါ့လေဘဟုဝါရဆိုတာဟိုတမျိုးမကလွတ်လပ်လပ်ထွန့်ဟိုပေါ်ထွက်လာဖို့အတွက်အဲ့လိုမျိုးဥပဒေအပိုင်းရရောဒီအခြေအနေရရောဒါအစိုးရကအဲ့ဒီဟာမျိုးကိုဟိုအခြေအနေမျိုးကိုဖန်တီးပေးဖို့အားပေးဖို့လိုတာပေါ့နော်အဲ့ဒီအနေထားမှာကျွန်တော်မတူတဲ့အမြင်တွေမတူတဲ့ချူတောင်းတွေနဲ့မတူတဲ့တင်ပြချက်အရေးအလေးပေးမှုပေါ့အဲ့ဒါတွေကဒီမိုကရေစီရဲ့နှစ်သာယဒီမိုကရေစီကိုတွားတဲ့ညမှာသူရဲ့အမြင်တွေနားထောင်ဖို့ဆိုတဲ့ဟာမျိုးပေါ့။စောစောကပြောသလိုပန်းနိုင်တစ်ခုကိုတွားနေကြတယ်ရှောင်နေကြတဲ့အချိန်မှာမီဒီယာတို့ဘာလို့ရဲ့ဟိုဝေမှန်မှုတို့ပြောဆိုမှုအတန်နေတိတ်နေစေခြင်းတွေဆိုရင်တော့ဟိုဘလကွန်နဲ့မဝေမှန်ညနဲ့ဆိုတဲ့ဟာမျိုးဆိုရင်တော့အဲ့ဒီဟာမျိုးကဟိုဘလကွန်လေဟိုအင်္ဂလိပ်လိုတော့ authoritarian သဘောမျိုးတွားတယ်ဟိုမြန်မာလိုဆိုရင်တော့အနာတစ်ခုနဲ့အတိုင်းတစ်ခုနဲ့ထိန်းချုပ်ထားမယ်ဆိုတဲ့ဟာမျိုးပေါ့နော်တခါလေးမှနိုင်ငံတော်ရဲ့အချုပ်ချာအနာအရေးနိုင်ငံတော်ရဲ့ကျိုးစီးပွားဒါပေမဲ့အဲ့ဒီစကလုံးကြီးကဘလူအိဋ္ဌိပင်နဲ့အိဋ္ဌိပင်ဖွင့်တယ်ဆိုတဲ့ဟာမျိုးရှင်းရှင်းလင်းလင်းမရှိတဲ့အခါကျရင်တခါလေးမှအဲ့ဒါတွေကဟိုသင်ကြီးပြီးတဲ့စကလုံးလားလို့ကျွန်တော်တို့မြေတန်နေရဖြစ်မိရပါတော့ဆိုတော့ကျွန်တော်တို့တော့ဆန်ကိုဒီတန်ဖိုးကိုကျွန်တော်တို့တန်ဖိုးထားရဆိုအဲ့ဒီဆန်ကိုရအောင်ကြိုးစားဖို့ပဲကျွန်တော်တော့ဟို
ဟုတ်ကျွန်တော်အမြင်ကျွန်တော်ယူဆတော့ဆလူကဒီကျွန်တော်တို့ကကျွန်တော်တို့ကဘယ်လိုပြောမျိုးမျောလင်းချက်ကမြင်မြင်မှမှထားတင်တယ်ဟိုဒီစံနေကိုဟိုအနေနဲ့မတိုင်းမှုဆိုတာထက်ပေါ့လေဒီစံနေမိအောင်ကြိုးစားတာမျိုးကပိုပြီးဒိဗေရှိတယ်ဆိုတော့ဟိုသဘောလို့ကိုမြင့်ကျော်ဆိုချင်တာပေါ့လေ
ဟုတ်ပါတယ်မှန်ပါတယ်အဲ့ဒီယူဆတ
ာဆိုတော့ကျွန်တော်ဒီဦးစီရဲ့သူရဲ့သဘောထားလဲကျွန်တော်ကြားချင်ပါတယ်ခင်ဗျာကျွန်တော်တို့အခုဟိုစောစောကပြောကြတယ်လို့ပေါ့လေဒီနေရာကမှာကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဟိုလွတ်လပ်ခွင့်တို့ဘာလို့ဆိုတဲ့နေရာမှာသတင်းမီဒီယာလွတ်လပ်ခွင့်မပေးဖြစ်လူ့ခွင့်ရေးပဲဖြစ်ဖြစ်နိုင်ငံတကာစံနေတဲ့နေရာကတိုင်းမှာတိုင်းလို့မရဘူးဆိုတဲ့အမြင်တွေလည်းရှိပါတယ်ဆိုတော့ဦးစီရဲ့သူရဲ့သဘောထားကဘယ်လိုရှိလဲခင်ဗျာ
အဲကျွန်တော်တို့ဟိုနိုင်ငံဖွံ့ဖြိုးမှုနဲ့ဒီမီဒီယာဖွံ့ဖြိုးမှုနဲ့ပေါ့လေဒါနဲ့ကတော့ကျွန်တော်တို့ချိန်နေတာပေါ့ချိန်နေတာပေါ့ဆိုတဲ့အခါကျတော့ဟိုအဲ context ပေါ့လေကျွန်တော်တို့ media တွေကတော့ဒီ context ဆိုတဲ့ဒီအခြေအနေကိုကျွန်တော်တို့သိပြီးတဲ့အခါကျရင်ဒါကြေးသားပေါ်ပြရတာပဲဒါပေမဲ့သတင်းစာလွတ်လပ်ခွင့်ဆိုတာကတော့ဟိုသတင်းစာဘက်ကလည်းဒါကဒီတာဝန်ယူမှုတာဝန်ခံမှုကျွန်တော်တို့ခေါ်တာပေါ့နော် responsible journalism ပေါ့အဲ့ဒါနဲ့သတင်းကိုအမှန်အမှားကျွန်တော်တို့ဝေဖန်ထုတ်ပြမယ်နောက်ပြီးတဲ့အခါကျရင်ဒီတကယ်ဖြစ်ရတဲ့လူတွေသိအောင်ဒါရှင်းပြမယ်ပေါ့နော်အဲ့လိုမျိုးရှင်းပြရဆိုရင်ခုနနိုင်ငံဖွံ့ဖြိုးရေးမှာဒါ media ကထောက်ကူတယ်ဖြစ်တယ်နောက်ပြီးတဲ့အခါကျရင်ဘက်လက်ရလည်းကျွန်တော်မရောက်ဘူးပေါ့နော်အဲ့လိုမျိုးဆိုရင်တော့သူကမီဒီယာဖွံ့ဖြိုးမှုနဲ့တိုင်းပြည်ဖွံ့ဖြိုးရေးကပထမတည်းကျွန်တော်ဖြစ်မှာပဲပေါ့နော်ဆိုတော့ဟိုဘယ်နိုင်ငံမှာမဟုတ်လို့ကျွန်တော်တို့မီဒီယာကတော့မလွတ်လပ်ရဘူးပါညာဒါတွေကတော့ဟိုနိုင်ငံရဲ့နိုင်ငံရေးစနစ်နဲ့ဆိုင်တယ်ပေါ့နော်ဒါပေမဲ့မီဒီယာတို့ကျွန်တော်တို့ပြောလိုက်ရင်တော့ဒါကမီဒီယာဆိုရင်ဒါအမှန်တိုင်းကြီးသားတင်ပြမယ်ပြီးတဲ့အခါကျရင်ဒီတိုင်းပြည်ရဲ့အစိုးရနဲ့ပြည်သူကြောက်ပေါင်းကူပေးတယ်ပေါ့အခုကျွန်တော်တို့ဒီဟိုအမိုက်ပုံပြီးတော့နေကိစ္စဆိုရင်လည်းဒါကဒီမီဒီယာကဒါစင်စက်မပြတ်ရေးသားပေါ်ပြရတဲ့အတွက်ခုနလိုမျိုးဝင်းချုပ်တို့ဒီဒါခြေပင်တားအဝင်ကြီးပေါ့နော်ကျွန်တော်မြို့တော်ဝန်တို့တောက်လျှောက်သွားကြည့်ပြီးတဲ့အခါကျရင်အခြေအနေတွေပြောင်းပြီးတော့ကျွန်တော်ထိုင်ရနေပြီးတော့ကျွန်တော်ဒါရုပစ္စည်းတွေမှာပြီးတုတ်တာတော့အဲ့လိုမျိုးတွေကျွန်တော်တို့ဖြစ်သွားတယ်ဆိုတော့ကတော့မီဒီယာနဲ့ဒီအစိုးရနဲ့ပေါ့နော်ဒီတိုင်းပြည်တိဆောက်ရေးမှာကျွန်တော်တို့ကဖက်ပေါ့ဒီမတူညီတဲ့ဖက်နဲ့ဖက်ကနေကျွန်တော်တို့ကလုပ်နေကြတာပေါ့ဆိုတော့မီဒီယာဘက်ကတော့ဒါ responsible ကျွန်တော်ဖြစ်ရမှာမှန်တယ်တစ်ဖက်မှာကြတော့လေမီဒီယာလွတ်လပ်လပ်ဖြစ်မှာပဲဒါကသူလုံးလုံးသူလုံးမဲ့အလုပ်ပေါ့နော်ဒါကိုကျွန်တော်ဖြောင်းဖြောင်းလုပ်နိုင်ပါအဲ့တော့ဟိုဥင်းမြင့်ကလည်းပြောတော့ပြောသွားပါတယ်သမရတဲ့ကျွန်တော်ဥင်းမြင့်ကလည်းမီဒီယာရဲ့အခန်းကဏ္ဍကိုဒီအားကြီးလိုက်စားမှုတိုက်ဖြတ်ရေးလိုဟာမျိုးမှာမီဒီယာရဲ့အခန်းကဏ္ဍကိုဒါဒီကျုံလို့သွားတာကျွန်တော်တွေ့ရတယ်ပေါ့နော်ဒီတော့အခါကျတော့ကျွန်တော်မြန်မာပြည်လိုမျိုးပြည်မျိုးစနိုင်ငံဆိုရင်လည်းမီဒီယာလိုအပ်တယ်ဆိုတော့သမရဥင်းမြင့်ကိုယ်တိုင်နိုင်ငံကလက်ခံသွားတဲ့သဘောတော့ကျွန်တော်တို့ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီမှာဒီစူးနေဝင်းနဲ့ဆက်နွယ်နေတဲ့ဟိုစာစာအောင်လဲဒီမှာကျွန်တော်အရင်းသိလို့ဖော်ပြခြင်းပါတယ်ကျွန်တော်တို့ဒီချိန်ရဒီဝိုင်းရင်သတင်းစာဆရာတယောက်ဘွားကနေပြန်ချိုင်းဒုတိယဝန်ကြီးဖြစ်သွားတဲ့ဥအောင်လာထွန်းကဒီ RSF အစီရင်ခံစာနဲ့ပတ်သက်လို့ဒီ Facebook ကနေသူမှတ်ချက်ပေးထားတဲ့စာပါမဆုမဖတ်ပြပေးပါဦးမယ်
ပွင့်ပွင့်လင်းလင်းပြောရမယ်ဆိုလို့ရှင်တော့ဒီ RSF ကအညွှန်းကကျွန်တော်တို့နိုင်ငံကြမယ်ဆိုတာကိုအညွှန်းမထွက်ခင်ကတည်းကကျွန်တော်ဇန်နဝါရီလလည်းပြန်ကြားရေးဒုတိယဝန်ကြီးမဖြစ်ခင်သတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့စဉ်ကပင်ခန့်မှန်းထားပြီးဖြစ်လို့သိပြီးတော့မအံ့ဩပါတဲ့ဒီနေ့အညွှန်းကိအသေးစိတ်ကိုရှာဖွေကြည့်လိုက်ပါတယ်ကျွန်တော်တို့ရဲ့အပေါ်မှာရှိတဲ့မိတ်ဆွေနိုင်ငံတွေကတီတီလင်ကဖိလစ်ပင်းအင်ဒိုနီးရှားစသဖြင့်အားကြစရာတွေ့ရပါတယ်တဲ့စိတ်မသက်သာစွာနဲ့ကျွန်တော်တို့ရဲ့အောက်ကိုကြည့်လိုက်တော့ကမ္ဘာအကြီးဆုံးအိန္ဒိယနိုင်ငံဒီမိုကရေစီနိုင်ငံက138ပါကစ္စတန်နိုင်ငံက139ထိုင်းက140ကမ္ဘောဒီးယားက142မလေးရှားက145ဘင်္ဂလားဒေ့ရှ်က146စင်ကာပူက151ဗီယက်နမ်က185နဲ့တရုတ်က186ဆိုပြီးတွေ့ရပါတယ်တဲ့နောက်ဥရောပဒီမိုကရေစီနိုင်ငံတွေရဲ့အညွှန်းကိန်းကျဆင်းမှုကိုတစ်ချက်ကြည့်လိုက်တော့ဒိန်းမတ်ကအနှုတ်9ဆလိုဗက်ကီးယားကအနှုတ်10နဲ့ချက်သမ္မတနိုင်ငံကအနှုတ်17ဖြစ်တာကိုတွေ့ရပါတယ်တဲ့ဒီတကြောပြဒီမိုကရေစီတက်တန်း9နှစ်စာနယ်ဇင်းလွတ်လပ်မှုတက်တန်း9နှစ်တာတာပဲရှိသေးတဲ့စိန်ခေါ်မှုဘောင်းဆောင်နဲ့နဗန်းလုံးနေရတဲ့ကျွန်တော်တို့အတွက်ကတော့အနှုတ်6နဲ့အဆင့်139ရတာကိုရှင်ကြည့်လိုက်ရင်တော့အနည်းငယ်စိတ်သက်သာမှုရသွားပါတယ်ဆိုပြီးတော့သူကရေးထားပါတယ်ရှင်
ဟုတ်ကဲ့မဆူမွေကျေးဇူးပါဆိုတော့ဟိုဒီသူ့ရဲ့မှတ်ချက်မှာတော့အဓိကကတော့ဒီတခြားဒေသရဲနိုင်ငံတွေမှာလည်းသတင်းလွှတ်ခွင့်အဆင့်တန်းအတက်ကျရှိတာတွေကိုထောက်ပြထားတာတွေ့ပါတယ်ဒီကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံလို့ဆိုနိုင်တဲ့ဒီအိန္ဒိယလိုနိုင်ငံကတော့မှမြန်မာနိုင်ငံတဲ့တဆင့်နေနေတာကိုလည်းသူကထောက်ပြပါတယ်ဆိုတော့ဟိုဒါကတကမ္ဘာလုံးတိုင်းတန်းနဲ့ကြားလို့များမြန်မာနိုင်ငံကလိုက်ကြရတဲ့သဘောမျိုးလားဆရာဦးစီရဲ့သူသဘောလားဆွေးနွေးပြပါအောင်ခင်ဗျာ
အဒူဝန်ကြီးနေနဲ့ဒီလိုမျိုးဒီဆင်ဆက်မပြပါဘောနော်ဒီတောက်လျှောက်ဒီတရင်လောလောကွနဲ့ပတ်သက်ပြီးတော့ဒါကြည့်နေတယ်ဆိုတော့ကျွန်တော်တို့တော်တော်ဒါကောင်းပါတယ်သူကိုယ်ပိုင်လည်းတရင်သမားဆိုတော့လေဆိုတော့ဟိုနိုင်ငံတကာမှာလည်းကြားရလဲရှိတက်တာလည်းရှိပေါ့နော်ဒါပေမဲ့ဒီကျွန်တော်တို့ကတော့ဟိုသူများနိုင်ငံနဲ့ကျွန်တော်တို့ရှင်ကြည့်ရမှာဖြစ်တယ်လို့ကိုယ့်နိုင်ငံနဲ့လည်းကျွန်တော်စဉ်းစားဖို့လိုပါတယ်အဲ့တော့ကိုယ့်အောက်မှာတော့ဘာပြောပြောအိန္ဒိယလိုဟာမျိုးပေါ့နော်အိန္ဒိယဆိုရင်ဒီမိုကရေစီနိုင်ငံကြီးလည်းဖြစ်တဲ့အခါကျတော့သူကိုယ့်အောက်မှာရောက်နေတယ်ဆိုဘာပြောပြောစိုးတော့မစိုးဘူးပေါ့နော်တကယ်အဲ့မဲ့ကျွန်တော်တို့ကတော့အရင်2019မှာတော့မှကျွန်တော်တို့ကတော်တော်လေးတက်ထားပြီးပြီးတဲ့ခါကျတော့မှပြန်ကျသွားတယ်ဆိုတော့ဒီကြားထဲမှာဘာတွေဖြစ်နေကြလဲပေါ့အဲ့ဒီခါကျတော့ကိုယ့်နိုင်ငံအတွင်းကအခြေအနေနဲ့လဲသွားပြီးတော့ကျွန်တော်ဆိုင်တယ်လို့မြင်ပါတယ်ဘာလို့2019အတွင်းမှာခုနကပြောလို့ ISS ကလည်းထောက်ပြသွားတာရှိတဲ့ခါကျတော့အဲ့ဒါတွေဖြစ်သွားတဲ့ခါကျတော့ဟိုကိုယ့်ဟာကိုကျော့သွားလို့လဲကျွန်တော်ဖြစ်နေတာပေါ့နော်ဆိုတော့ဒါပေမဲ့ကျွန်တော်တို့ကအရင်ကတောက်လျှောက်တက်လာခဲ့တယ်ဆိုရင်အဲ့ဒီတက်ခဲ့တဲ့နှစ်တည်းရဲ့အခြေအနေပေါ့နော်အဲ့ဒါမျိုးပြန်ကြည့်မယ်ပြီးတဲ့ခါကျတော့ချိန်ညှိပြီးလှုပ်လိုက်မယ်ဆိုရင်တော့ကျွန်တော်မြင်တော့ချိန်နှစ်တည်းမှာတော့ပြန်တက်လာကြရတော့ရှိတယ်ပေါ့နော်ကျွန်တော်အဲ့ဒ
ီကျေးဇူးပါဆိုတော့ကျွန်တော်ဒီနေ့မှနိုင်ကိုနိုင်ကစော့မုံကိုလည်းမေးချင်ပါတယ်ကျွန်တော်တို့ဆော့ဆော့ကတော့အဓိကထောက်ပြတဲ့ထဲမှာဒီသတင်းလွှတ်လပ်ခွင့်မရတာတွေဥပမာတိုင်းသတင်းမီဒီယာတွေဆိုရင်ခေါ်ချဆက်ဆံခံရတဲ့အခြေအနေမျိုးတွေရှိတယ်ဆိုတော့အခုအချိန်မှာကျွန်တော်တို့ကဒီပေါ်လေသတင်းမီဒီယာလွှတ်လပ်ခွင့်တွေမြန်မာနိုင်ငံမှာတိုးတက်ဖို့ဆိုရင်အဓိကလှုပ်ဖို့လိုနေတာဟိုလှုပ်တင်တာလှုပ်နိုင်တာဘာတွေရှိမယ်လို့ယူဆရခင်ဗျာ
ကျွန်တော်ထင်တယ်ဒီဒေတာမီဒီယာတွေကပ်ဆက်တဲ့ဒီဥပဒေတွေပေါ့နော်အဲဥပဒေတွေကိုဒါပထမဆုံးတော့ပြချက်ပေးလို့ရပါဘူးနော်ကျွန်တော်ကဟိုဆရာပြောတယ်ကဥပဒေကဒီဇယ်ဥပဒေဆိုတော့ကျွန်တော်ကဒီဇယ်ဥပဒေနဲ့တွားနေရတဲ့တော့မှာကျွန်တော်နိုင်ငံဒီမိုကရေစီအာဏာရှင်နိုင်ငံနေပြီးတော့ဒီမိုကရေစီနိုင်ငံကြောင်းလိုက်တယ်အဲဒီဒီတော့ကဒီဒီမိုကရေစီရှင်နေတဲ့အကြီးတွေလုံးဝကြောက်ရွံ့ဖြစ်တယ်လုံးဝကြောက်ရွံ့ဖြစ်တယ်ဘောရာဖြစ်တယ်ဆိုပြီးဒီလုံလမှုတွေကိုအမှတ်ဆံပေးတဲ့ဒီဥပဒေကိုဒီပြဿနာပြေဖို့လိုအပ်တယ်လို့တခြားဒီသိမ့်ထားတဲ့ကတ္တထားတဲ့ဥပဒေတွေဒါရည်ကိုပြဖြစ်ပေးဖို့လိုတယ်။အဲနောက်တစ်ခုကတော့ဒီသတင်းရရှိရေးပိုင်းတော့နော်သတင်းရရှိရေးပေါ့သတင်းမရှိတဲ့ RPR စစ်ဆန်တဲ့ဒါရေးကြည့်တယ်။ဒါဆိုသတင်းလမတွေကဒီသတင်းယူတဲ့အခါမှာဒီဆွေးနွေးပွဲမှာရှိတဲ့ဒီပုံစံတွေကဘာတူတယ်လဲ။ဒီကစကားပြောလို့ရတယ်ဒီကပြောဆိုင်လို့ရှိတယ်ဆက်ပြီးတိတိကျကျနဲ့ပြသန်းပေးတယ်နောက်ဒီသတင်းတွေကိုသတင်းချက်တွေကိုယူလို့ရတော့ဒီမှာဆိုရင်ဘယ်လိုလူယူလို့ရလဲဘယ်လိုခုတိချက်တွေရှိလဲဒါတွေစတဲ့ဆက်ပြီး process တွေဆက်ပြီးဒီဓာတွေကဒီဆွေးရတဲ့ကဒါ improve လို့မတူတဲ့အောင်လုပ်ပြီးလို့လေဒီကတ်တက်တွေလည်းထိခြားပေးလို့လေတော့အဲ့ဒါကြီးကျွန်တော်နေတာပါနော်
โอเคကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဥတီယာသွေးကိုလည်းကျွန်တော်အစီအစဉ်အဆုံးသတ်ဖို့တမိနစ်ခွဲလောက်ကြာနေတယ်ဆိုတော့ဥတီယာသွေးရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်ဒီမြန်မာနိုင်ငံမှာသတင်းလွှတ်လပ်ခွင့်အဆင့်တန်းတက်လာဖို့ဆိုရင်လက်တလုံးမှာလှုပ်တင်တာလှုပ်နိုင်တာဘာတွေရှိမယ်လို့ယူဆရလဲခင်ဗျာ
အဓိကတော့ကျွန်တော်တို့လက်ရှိအခွေအနေနဲ့သတင်းလောကကိုဘယ်လိုကိုင်းကျွေးစီမံမလဲသူတို့ရဲ့မူဝါဒအဓိကကြာပါတယ်သူတို့ကလက်ရှိသတင်းဒီမီဒီယာလောကကိုဟလာဟိုဘယ်လိုအဆင့်တန်းမျိုးရောက်အောင်ပြမလဲအရင်ကဘလို့ရှိခဲ့လဲငါတို့လက်ထက်မှာဘလို့ရှိခဲ့လဲ
ဟာဟိုဘယ်တော့အဆင့်အတန်းကြီးရအောင်ငါတို့လက်ထက်မှာလုပ်ဖို့လဲဆိုတော့အဲသူတို့ကညီမချက်ရှိဖို့လိုပါတယ်အခုကဟိုရှင်းရှင်းပြောရင်ကျွန်တော်အမြင်ပြောရရင်တော့ဟိုအတိုက်ခံဘဝလာတဲ့တော်တော်တခါမှမီဒီယာကိုလည်းချင်းဆိုင်ရင်ဆိုင်ပြီးတော့သူတို့ကဟိုလက်ရှိအစိုးရကဟိုမလုပ်ခဲ့ဘူးပေါ့နော်ဟိုအတူတူတွဲတက်လာခဲ့တယ်ဒါမီဒီယာဆိုတာဟိုပြစ်ကူပေးတဲ့အဲကိုအတန်ကိုအများအားဖော်ပြပြီးတော့ဟိုအတိုက်ခံလုပ်တဲ့အခါမှာစင်မြစ်တပွဲပေါ့နော်သူအများအားသုံးလို့ရတဲ့စင်မြစ်တပွဲဖြစ်ခဲ့တဲ့အခါကျတော့အခုချိန်မှာဟိုထိတ်တိုက်ရင်ဆိုင်တဲ့သဘောမျိုးဖြစ်လာတော့မီဒီယာနဲ့အဲ့ဒီမှာအဲ့ဒီမီဒီယာကိုမရင်ဆိုင်တတ်ဘူးဖြစ်နေတယ်လက်ရှိဒီလိုရတဲ့တက်တာအဲ့တော့အဲ့ဒီစက်တနာကိုဟိုရှင်းနိုင်ဖို့ strategy တို့ဘာမှဟာယူရလို့ပါတယ်လို့ရဆိုတာကတခြားဘုပေါ့ဒီမီဒီယာလောကနဲ့ပတ်သက်ပြီးတော့သူညီမချက်ထားဖို့လို့ပါတယ်အဲ့ဒါကျွန်တော်တို့ဒီကျွန်တော်တို့စိတ်မီဒီယာကိုဒါကျွန်တော်တို့ moment ဒီဆောင်နေဦးမယ်ဆိုလို့ကျွန်တော်တို့ဘလို့မှဒီတကယ်ကျွန်တော်တို့ media industry တခုလုံးကိုတို့အာရုံစိုက်နိုင်မှာမဟုတ်ဘူးအဓိကတော့ကျွန်တော်တို့ဒီလက်လက်တဲ့ media industry တခုလုံးကိုတီးကြားတတ်တတ်လို့ဒီစနေတာအများမားပဲမှာတို့ထူထောင်ပေးဖို့လိုတယ်တို့တွေထိတ်ကူးထားဖို့လိုတယ်ဒီမန်းထားဖို့လိုတယ်အခုခုတီထောက်ကြဖို့လိုတယ်မဟုတ်ဘဲတဲ့ media တတ်တတ်အစိုးရတတ်တတ်လို့စဉ်းစားနေရင်တော့ကျွန်တော်တို့ဘလို့မှမဖြစ်နိုင်ဘူးအဲ့တော့တို့အနေနဲ့စိတ်ကူးစိတ်သာ media industry တခုလုံးကိုပြန်ပြီးတော့ကျွန်တော်တို့ထူတော်မှုအလားဟိုပုံပြအဲ့နဲ့ဟုတ်ကဲ့ကျွန်တော်တို့စီစဉ်ချိန်နဲ့ဒီနေရာမှာဆက်သွားတဲ့အတွက်ပါဝင်ဆွေးနွေးပေးတဲ့သူတွေနဲ့တော်တော်ရှင်တွေအားလုံးကိုအထူးကျေးဇူးတင်ကြောင်းဒီနေရာပဲပြောကြလိုက်ပါတယ်ခင်ဗျာ